ချမ်းပြည်နယ်အရှေ့ပိုင်းအထူးဒေသနှင့်မှာ UWSA ဝါတပ်ဖွဲ့ဖမ်းဆီးထိန်းနှင်းထားတဲ့မိုင်းပေါက်နယ်အတွင်းမှာလာဟုဓမ္မဆရာ90ကျော်ကိုခံဝန်ကတိနဲ့ပြန်လည်လွတ်ပေးလိုက်ပါတယ်။ဟိုတောင်ကျောင်းစာကျောင်းကခေါ်ဆောင်သွားတဲ့ကျန်းစာတင်ကျောင်းကကျောင်းသူကျောင်းသား40ကျော်ကိုတော့ထိန်းနှင်းထားဆက်ရှိတယ်လို့လာဟုနှစ်ချင်းခရိယံအဖွဲ့ချုပ်ကတာဝန်ရှိသူကပြောပါတယ်။ပြန်လွတ်ပေးဖို့ခံဝန်ကတိလက်မှတ်ရေးထိုးရမှာကျန်းစာမဖတ်ဖို့စုမတောင်းဖို့ဆိုတဲ့အချက်တွေပါဝင်တာကြောင့်ဘာသာရေးလွတ်လပ်ခွင့်ကိုထိပါစေတယ်လို့သုံးသပ်တာတွေလည်းရှိနေပါတယ်။ကိုမိုးစောကတင်ပြထားပါတယ်။
ဟုတ်ကဲ့ UWSA ကဝါပြည်သွေးစည်းညွှန်ရေးတက်မတော်ထိန်းချုပ်ရာရှမ်းပြည်နယ်အထူးဒေသနှင့်မှာစတင်ပါလာလေလောက်ကစတင်ပြီးဘာသာရေးအရတင်းမာမှုတွေရှိခဲ့ရာကခရယံဖျားရှိခိုးကြောင့်60လောက်ကိုပိတ်သိမ်းခဲ့သလိုယာနဲ့ချီတဲ့သာသနာဝန်ထမ်းတွေကိုလည်းဖမ်းဆီးခဲ့တာဖြစ်ပါတယ်စတင်ပါလာနောက်ဆုံးပတ်အတွင်းကဖမ်းဆီးထိန်းသိမ်းခံရတဲ့လာဟုဓမ္မဆရာ90ကျော်ကိုတော့ဗုဒ္ဓဦးနဲ့ညနေပိုင်းကခံဝင်ကတိလက်မှတ်ရေးထိုးပြီးပြန်လွှတ်ပေးခဲ့တယ်လို့လာဟုနှစ်ချင်းခရယံအဖွဲ့ချုပ်ကအထွေထွေတွေ့ရင်မှုတိတ်ခတော်ရဆရာဒေါက်တာလာဇရုကပြောပါတယ
်။ဘယ်နည်းအားနဲ့လဲပိုင်းတော့မှာတလူစကလမှာဆက်မဆရာကိုယ်စီမကားအလုံးလို့ပြည်တယ်။ဆက်ပြီးတော့ခေါင်းပြည်တယ်လို့ဆိုတော့ငွေတော့ဆက်ကမှာဖတ်ရှုမှာတောက်ပြည်ရမလို့တော့ဘူးဒီစုံမကြီးဒီတော့ဆိုပြီးတော့လက်မဆိုးတော့ဆက်လာရတယ်တဲ့။ဆက်မမဆိုးရေးဒီတိုင်းလေးစစ်လောင်ရဆရာဘာပဲလဲဆိုလို့ဆက်တယ်နဲ့သူတို့လည်းပေါ်ရဆက်လိုက်တာပေါ့။အဲဆက်ကဆောင်းဆက်ပြီးဆောင်းကဆောင်းပြီးဆက်တော့ဆက်မလာသေးဘူးဆို
ခံဝင်ကျုပ်လက်မှတ်ရေးထိုးခိုင်းတဲ့အပေါ်မှာစိတ်မကောင်းဖြစ်ရကြောင်းနဲ့ဘာသာကိုးကွယ်ခွင့်ရရှိဖို့အတွက်ဆက်လက်ညှိနှိုင်းသွားမယ်လို့လည်းဒေါက်တာလာဇရုကဆက်ပြောပါတယ်
။အစီအမံအစအတန်းနဲ့လုပ်ပြလိုက်တဲ့ဒီအောင်လဲဝါပါမှုကမဖြစ်ဘူးလို့။ဘာလို့လဲဆိုတော့ဖျက်မရှိဖို့ရတော့ဘူးဆိုတော့မကောင်းတော့ဘူးလေ။ဆွေရဖျက်မရှိဖို့မှမရဘူး။ဘာသာစုခိုင်းလို့ဆိုတော့ရမလိုင်းလိုက်ဦးပတိပြင်းကရောက်ဖတ်ပြရလေ။
ပြီးခဲ့တဲ့အပတ်တွင်ကလည်းဝါလူမျိုးဓမ္မဆရာတရားကျော်ကိုခံဝင်ကတိနဲ့လွတ်ပေးခဲ့ပေမဲ့ခံဝင်ကတိကိုလက်မှတ်မရေးထိုးတဲ့ဆရာတော်ခုနှစ်ပါးကိုထိမ့်သိမ်းထားခဲ့ပြီးနောက်ဆုံးအခြေအနေကိုတော့သေချာမသိရသေးပါဘူးမြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်ကပြောရေးဆိုခွင့်ရှိသူဦးစုလွင်အောင်ကတော့ဒါဟာလူ့ခွင့်ရေးကြီးညာစရန်အပိုက်၁၈ကိုဖောက်ပြရကြကြောင်းထောက်ပြပါတယ
်လူ့ခွင့်ရေးကြီးညာစရန်အပိုက်၁၈ကို Article 18မှာလူတိုင်းမှာလွတ်လပ်စွာတွေးခေါ်ခွင့်မှမှန်ဝေဖန်ပိုင်းခြားခွင့်ကိုယ်ပွဲခွင့်ရှိတယ်ပေါ့ဒီအခြေအနေကတော့အဲလွတ်လပ်စွာကိုယ်ပွဲခွင့်ဒါလူတယောက်ရဲ့ရပိုင်ခွင့်ပေါ့နော်ဘယ်လိုလူပဲဖြစ်ဖြစ်အဲလူတယောက်မှာတော့သူယုံကြည်ရဖို့ကိုယ်ပွဲခွင့်ရှိရမယ်အဲဒီကိုယ်ပွဲမှုကိုလည်းဟလာဟောပြောခွင့်ရှိရမယ်အဲယုံကြည်တတ်ဝင်ခွင့်ရှိရမယ်ဒါတွေကလူခွင့်ရေးပဲလေဒီအခြေအနေကတော့အဲလူ့ခွင့်ရေးတရားသဏ္ဍာန်ပါအချက်နဲ့တော့မကိုက်ညီဘူးကွယ်လွတ်နေပြီဆိုတော့ဒါလေးတော့ကျွန်တော်တို့ကထောက်ပြလို့ရတာပေါ့လေ
ဒီခင်းဖြစ်ပွားတာနဲ့ပတ်သက်ပြီးသူတို့ကော်မရှင်ကိုတိုင်ကြားတာမရှိသေးကြောင်းနဲ့ကော်မရှင်အနေနဲ့လည်းလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ပတ်သက်ပြီးဂျဝင်းဆောင်ရွက်တာမျိုးမရှိခဲ့ဘူးသေးကြောင်းပြောဆိုပါတယ် UWSA ဝါတပ်ဖွဲ့ဘက်ကတော့ဗဟိုရဲ့ခွင့်ပြုချက်မရတဲ့ဖျားကြောင်းတွေကိုပိတ်သိမ်းတာဖြစ်ကြောင်းနဲ့အစွန်းရောက်တဲ့အချို့ဘာသာရေးဆရာတွေကြောင့်စီးလုံးမှုထိခိုက်မှာဆိုးတဲ့အတွက်ဝင်ရောက်ထိန်းသိမ်းတာဖြစ်ကြောင်းသတင်းထုတ်ပြန်ထားပါတယ်